ချခိုင်ပြည်နယ်တွင်ကအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာ၆သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတာအပါအဝင်ဒေသရင်းကသူတို့ကြုံတွေ့ရတဲ့အတိတ်ဒုက္ခတွေဟာဆိုရင်လူမျိုးရုံးတပ်ဖြတ်မှုတွေအထိရောက်နေပြီလို့ယူဆတဲ့အကြောင်းအမေရိကန်ထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအဖွဲ့ဝင်အထက်လွတ်တော်အမှဘင်ဂါဒင်ကပြောဆိုလိုက်ပါတယ်။ပထဝီနိုင်ငံရေးစီးပွားရေးနဲ င်္ဂန်ကြားဆက်ဆံရေးကော်မတီရှေ့မှောင်မှာကြားနာပွဲတရက်အခုကျင်းပနေတာပါရိုဟင်ဂျာကိစ္စဟာဆိုရင်စစ်တပ်ကပန်ဘိုအားပေးနေတဲ့လူမျိုးတုံးတပ်ဖြတ်မှုအဖြစ်သူယူဆတဲ့အကြောင်းနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဘက်ကဒီကိစ္စကိုတာဝန်ယူလုပ်ဆောင်တာမတွေ့ရဘဲစစ်တပ်ကသာချဲလဲနေတယ်လို့လည်းလွှတ်တော်အမတ်ခါရင်ကပြောဆိုပါတယ်ဒါကြောင့်လဲတန်ခတ်ပိတ်ဆို့မှုတွေချမှတ်ရတာလို့လဲပြောပါတယ်အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာအမေရိကန်ဒူးလက်ထောင်နိုင်ငံခြားရေးဝန်ကြီး W. Patrick Murphy လူဦးရေဒုက္ခသည်နဲ့ရွှေပြောင်းအခြေချမှုဆိုင်ရာဒူးလက်ထောင်နိုင်ငံခြားရေးဝန်ကြီး Mark Stroller နဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဌာနကဒီမိုကရေစီပရိပခနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဘူရိုရဲ့ယာယီဒူးလက်ထောင်အုပ်ချုပ်ရေးမှူး V.K.စွန်ပွန်စရီတို့ကတော့လူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်နိုင်ခြင်းရှိမရှိဆိုတာကိုစမ်းစစ်နေဆဲဖြစ်ကြောင်းထွက်ဆိုခဲ့ကြပါတယ်ရှင်။